မြန်မာစစ်တပ်နဲ့တိုင်းရင်းသားညီနောင်မဟာမိတ်သုံးဘွဲ့ကြားမှာယာယီအပြစ်ခတ်ရက်ဆဲဖို့သဘောတူလိုက်ကြပါတယ်။တရုတ်အစိုးရကြားဝင်ဆေးဆက်ပေးမှုနဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာနှစ်ဖက်ကိုယ်စားလှယ်တွေဇန်နဝါရီလ10ရက်နဲ့17ရက်နေ့တွေကဆွေးနွေးပြီးတော့တရားဝင်သဘောတူညီမှုရခဲ့တာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရမော်နင်းကဒီကနေ့ပြောကြားခဲ့ပါတယ်။
保持缅北停火和谈势头，符合缅甸各方利益，也有助于维护中缅边境地区和平。
那派别开也塞不，那派年半后嘞，当手接对过年年前前四分瑞批下大家不，那派龙家的宝都你给家吧嘞。你妈那个马爹妈心里嘞，只有那个大瑞嘞，只有那家上这破位女人龙江一个乞丐俺们老婆转，那派龙家各地表给家嘞，只有那个家一谈那表官呀，妈那个表家多给了吧。တရုတ်နိုင်ငံနဲ့ထိစပ်နေတဲ့မြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာအပြစ်ခတ်ရက်ဆဲတာဟာမြန်မာဘက်ကတက်ဆိုင်သူအလုံးအထက်အကျိုးရှိတယ်လို့တရုတ်မြန်မာနယ်စပ်ငြိမ်းချမ်းတည်နေရေးကိုလည်းအထောက်အကူဖြစ်စေတယ်လို့သူကဆိုပါတယ်။ဒါကြောင့်ဒီသဘောတူညီမှုကိုအလုံးကတကယ်လက်တွေ့အကောင့်ထဲပေါ်ဖို့မျှော်လင့်တယ်လို့လည်းတရုတ်အစိုးရပြောခွင့်ရကပြောကြားသွားခဲ့ပါတယ်။ကုမင်းမျိုးဆွေးနွေးပွဲကနေယာယီအပြစ်ခတ်ရက်ဆဲဖို့သဘောတူညီခဲ့ပြီးတော့ဒီသဘောတူညီမှုခိုင်မာအောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကလည်းပြောကြားခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေပြန်ဖွင့်နိုင်ဖို့လည်းတရုတ်နဲ့မြန်မာဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောကြားခဲ့ပါတယ်။နှစ်ဖက်တိုက်ခိုက်ခဲ့တဲ့တပ်တွေအနေနဲ့ရောက်နေတဲ့နေရာမှာရှေ့ဆက်မတိုးဘဲအပြစ်ရက်ဖို့ပြစ်ခတ်တိုက်ခိုက်မှုတွေတကယ်ရပ်သွားမှနယ်စပ်ကုန်သွယ်ရေးပြန်ဖွင့်ဖို့အတွက်တရုတ်စစ်ကောင်စီနဲ့ညီနောင်သုံးဘွဲ့ပြန်လည်ဆွေးနွေးပြီးတော့ဖွင့်လှစ်ဖို့သဘောတူညီခဲ့ကြတယ်လို့လည်း TNL ဘက်ကဒီ VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ GOGAN MNDAA တအန် MTNL နဲ့ AA ရခိုင်အဖွဲ့သုံးဘွဲ့ပေါင်းပြီးတော့2023အောက်တိုဘာ29ရက်မှာစစ်ဆင်ရေးကိုစတင်ခဲ့တာပါ။တိုင်းဒေသညီနောင်အဖွဲ့တွေဘက်ကလောက်ကိုင်းချင်းရွှေဟော်တိန်းနီကုတ်ခိုင်နမ်တူဟိုပန်စားတဲ့မဟာပြူဟာကျတဲ့မြို့ပေါင်း15မြို့ထက်မနည်းကိုတိမ့်ပိုက်ထိန်းချုပ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့နယ်စပ်ကုံတွယ်ရေးအတွက်အထက်အခြားကျတဲ့မြို့တွေကိုလည်းညီနောင်သုံးဘွဲ့ဘက်ကထိန်းချုပ်နိုင်ခဲ့တာကြောင့်ကုံတွယ်ရေးရပ်ဆိုင်းခဲ့တယ်လို့တရုတ်နိုင်ငံဘက်ကကြီးရေကြားရောက်ပြီးတော့တရုတ်နိုင်ငံသားတချို့လည်းထိခိုက်ဒဏ်ရာရမှုတွေရှိတယ်လို့တရုတ်ဘက်ကပြောကြားခဲ့ပါတယ်ရှင်။